ပရီးမီးယားလီဂ်အမှတ်ပေးစရာထိတ်ဆုံးမှာအမှတ်ပြတ်နဲ့ဆက်ပြီးရပ်တည်နေတဲ့လီဗာပူးအသင်းဟာစနေနေ့ကအင်ရှင်စပါအသင်းနဲ့ကစားတဲ့သူ့အတွက်ပွဲစဉ်27မှာလဲအင်ရှင်အသင်းကိုတကူးကူးမရှိနဲ့နိုင်ရပြီးရှုံးပွဲမရှိစံချိန်ကိုဆက်ထိန်းလိုက်နိုင်ပါတယ်။လီဗာပူးအတွက်တလုံးလီးသောအနိုင်ကိုပွဲချိန်38မိနစ်မှာဖာမင်းညိုကသွင်းယူပေးတာပါ။ဒီပွဲရှုံးသွားတဲ့စပါအသင်းဟာ22ပွဲကစားပြီးတဲ့နောက်ရမှတ်30နဲ့အဆင့်8မှာရှိနေပါတယ်။မန်ချက်စတာယူနိုက်တက်အသင်းကတော့အင်ကွင်းမှာနော်ဝစ်ကို၄ဂိုးပြတ်အနိုင်ရလိုက်တဲ့အတွက်အဆင့်၅နေရာကိုဆက်ထိန်းထားလိုက်နိုင်ပါတယ်။ချဲလ်စီအသင်းဟာလည်းအင်ကွင်းမှာပဲဘန်လီကို၃ဂိုးပြတ်နဲ့နိုင်ရတာကြောင့်ယူနိုက်တက်ကို၅မှတ်ဖြတ်ပြီးအဆင့်၄နေရာမှာဆက်ရှိနေပါတယ်။အဆင့်၂နေရာကလက်စတာအသင်းဟာအဆင့်၁၂မှာရှိတဲ့ဆောက်သမ်တန်အသင်းကိုအင်ကွင်းမှာ၂ဂိုးတကိုးနဲ့အရေးနိုင်သွားတာကြောင့်အခုဆိုရင်ပွဲစဉ်၂၂မှာကစားရသေးတဲ့တမတ်ရော့မန်စီးတီးအသင်းကိုဒုတိယနေရာပေးလိုက်ရမယ်အခြေအနေနဲ့ရင်ဆိုင်နေရပါပြီ။တခြားပွဲတွေမှာတော့ရှက်ဖီးကဝက်ဆမ်ကိုတကူးကူးမရှိ၊ Everton ကလည်း Brighton ကိုတကူးကူးမရှိနဲ့အသီးသီးအနိုင်ရပြီး Palace နဲ့ Arsenal တို့တစ်ဖက်တကူးစီနဲ့တည်ကြပါတယ်။တနင်္ဂနွေနေ့မှာ Bournemouth နဲ့ Watford, Villa နဲ့ Man City တို့ကစားကြမှာဖြစ်ပါတယ်ခင်ဗျာ။